ကိုဗစ်ကပ်ဘေးကာလမလေးရှားနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားနောက်ထပ်အရောက်တရာ80ကျော်ကိုဒီဇင်ဘာလ30ရက်နေ့ကနေ့ရက်ပြန်ပို့ရမှာအထောက်ထားမဲ့မြန်မာနိုင်ငံသားတွေနဲ့ထိမ့်သိမ်းစခန်းကမြန်မာ90ကျော်ပါဝင်နေဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျမကမအေးပါပါ ကိုဗစ်ကရောဂါကာလမလေးရှားနိုင်ငံမှာတောင်တင်းနေသူတွေနဲ့ထိမ့်သိမ်းခံရသူများမြန်မာနိုင်ငံသားတွေကိုတယုံစီစဉ်တဲ့နေရပြန်ပို့နေရမှာနောက်ထပ်အရောက်190ကျော်နေရပြန်ပို့ခဲ့တာပါဒီဇင်ဘာလကုန်ရက်ကပြန်ခွင့်ရသူတွေထဲမှာတော့အထောက်ထားမဲ့တွေနဲ့လူဝင်မှုကြီးကြပ်ရေးစခန်းတွေမှာထိမ့်သိမ်းခံထားရသူတွေလည်းပါဝင်ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်း
တဲ့ဘဝကြီးမှာဆိုလို့ရှိရင်တော့ကျမ်းမာရေးမကောင်းဖြစ်နေတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား35ယောက်ပါဝင်တယ်ဒါအပြင်အကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာဖန်စီထိန်သေးကန့်နေမှာဖန်စီခံထားတဲ့ဇီယာနေပြီးတော့ပြန်ဝင်ရတဲ့လူ16ယောက်တည်းပါသွားပါတယ်ဒီအချိန်နဲ့ဆိုရင်ဒါဆိုတရားမဝင်ပြန်တဲ့လူတွေကျမ်းမာရေးမကောင်းတဲ့လူတွေတံပို့တာဒုတိယအချိန်ဖြစ်ပါတယ်ပထမအချိန်ကလူ100ကျော်ပြန်သွားပြီးပါပြီအပြည့်အချိန်ဆွတ်ဖို့နေတာပါဒီမှာနိုင်ငံတွေကျွန်တော်တို့ဒီမလေးရှားနိုင်ငံ immigration နဲ့တစ်ဖက်ညှိနှိုင်းပြီးတံပိုးခြင်းဖြစ်ပါတယ်
။သူတို့တွေဟာထိုင်းမလေးနယ်စပ်ကနေခိုးဝင်လာကြသူတွေဖြစ်ပြီးကိုဗစ်အရေးပေါ်ကာလ operation စစ်ဆင်ရေးတွေနဲ့ဖမ်းဆီးခံထားရသူတွေဖြစ်ပါတယ်။အကျဉ်းစခန်းကနေနေရာပြန်သူတွေနဲ့အထောက်ထားမဲ့မြန်မာတွေကိုတော့မလေးရှားနိုင်ငံကမြန်မာပြည်ထောင်အဖွဲ့အစည်းတွေနဲ့စေတနာရှင်တွေကအစားအသောက်နဲ့အဝတ်အစားတွေအနွေးတွေတွေလူနာတင်နဲ့တွန်းလဲတွေကိုလှူဒန်းပေးခဲ့ပါတယ်။ကိုက်ယောဂါကာလထိတ်သိမ်းရေးစခန်း73ခုကမြန်မာတထောင်ကျော်ကိုနိုဝင်ဘာလထဲမှာနေရာပြန်ပို့ခဲ့ပြီးနောက်ထပ်လည်းဒီဇင်ဘာလထဲမှာလွတ်ရပ်စေသူတွေကိုပြန်လွတ်ပေးနေတာပါ။ခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လွတ်လပ်ကန်နေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကာယောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကန်အခက်အခဲတွေကြောင့်နေရာပြန်ပို့မြန်မာတန်ရုံမှာစည်ရင်ပေးသွင်းထားသူတထောင်ကျော်ရှိနေပါတယ်။ဒီလူတွေကိုကယ်ဆယ်ရေးလေယာဉ်အနေနဲ့ကျန်းမာရေးမကောင်းသူတွေကိုဦးစားပေးပြီးနေရာပြန်ပို့ပေးနေတာပါ။ကိုဗစ်ကာယောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ3,000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာနောက်ထပ်ကူးစက်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားတွေနေရာပြန်နေကြတာလည်းဖြစ်ပါတယ်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်။